နိုင်ငံတော်အကြီးအကဲတာဝန်ရွေးပြောင်းရေးအတွက်နိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD
ဟုတ်ကဲ့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ရပါမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးမှာအရင်ကအစဉ်အလာမရှိသေးတဲ့နိုင်ငံတော်အကြီးအကဲတာဝန်စနစ်တကျလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတစ်ရပ်ထူထောင်ဖို့ကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ NLD ပါတီဘက်ကလည်းအသွင်ကူးပြောင်းရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်အစိုးရဘက်ကဖွဲ့စည်းတဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီကိုဖွဲ့စည်းခဲ့တယ်လို့ လက်ရှိလုံခြုံရေးထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့အတွက်ပြည်ထောင်စုဝန်ကြီးဦးလာထွန်းကိုဆက်သွယ်ရမှာအစည်းအဝေးမှာရောက်ရှိနေတယ်လို့ဦးရဲထွန်းကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူး NLD ပါတီဘက်ကတော့အသွင်ကူးပြောင်းရေးအဖွဲ့ကိုအဖွဲ့ဝင်6ဦးနဲ့ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီနဲ့နောက်တစ်ပတ်မှာကျင်းပမဲ့အစည်းအဝေးမှာလက်ရှိလုံခြုံရေးနေတာတွေကိုသိရှိနိုင်မှာဖြစ်ကြောင်းအသွင်ကူးပြောင်းရေးအဖွဲ့ရဲ့အဖွဲ့ဝင်
ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်။အစည်းအဝေးပြီးမှာနှစ်ဖက်ဆွေးနွေးတာတွေကိုလိုအပ်မှသာသတင်းထုတ်ပြန်မှာဖြစ်ကြောင်းလည်းဦးဝင်းထိန်ကပြောပါတယ်။လောလောဆယ်မြန်မာပြည်သူအချို့ကြားမှာတော့အာဏာလွှဲပြောင်းရေးအတွက်စိုးရိမ်သူတွေရှိသလိုဒေါ်စန်းစုကြည်သမ္မတတာဝန်ယူနိုင်ရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်ဖို့လိုလားသူတွေလည်းရှိနေပါတယ်။
မြန်မာနိုင်ငံရဲ့တုံသက်သူစာရေးဆရာဦးကျော်ဝင်းကတော့လက်ရှိဆောင်ရွက်နေမှုအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။တကူလို့ရှိရပြအာဏာလွှဲပြောင်းရေးကအာဏာလွှဲပြောင်းရေးတက်တက်ဆိုရင်တော့မဖြစ်เสียအကြောင်းသိမ့်မရှိဘူး။အဲ့လိုမဟုတ်တဲ့အာဏာလွှဲပြောင်းရေးတွေမကဘဲနဲ့အချင်းအုပ်ပရိပြင်ဆင်ရေးရောအကုန်လုံးကိုဒီပရိသတ်နဲ့လုပ်မယ်ဆိုရင်တော့ချက်ချင်းစီရရမှာမဟုတ်ဘူး။တချို့ကသိပ
လို့ပြန်တဲ့အချိန်အုပ်တွေကိစ္စတော့တဖြည်းဖြည်းလို့ပေါ့ဗျအဲ့လိုသွားကြရင်တော့ဘူးအစင်တည်လိမ့်မယ်ထင်တာပဲ
ပြီးခဲ့တဲ့ကြာသပတေးနေ့ကတော့လက်ရှိလွှတ်တော်တက်တန်းကုံဆုံးချိန်မှာလွှတ်တော်တက်ခေါ်ယူနိုင်ရေးအတွက်လက်ရှိပြည်တော်စုလွှတ်တော်နိုင်ရကနဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့နဲ့အခြားတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ရှိလွှတ်တော်တက်တန်းဟာလာမယ့်ဇန်နဝါရီလ30ရက်နေ့မှာကုံဆုံးမှာဖြစ်ပြီးလက်ရှိနိုင်ငံတော်အစိုးရတက်တန်းကတော့လာမယ့်နှစ်မတ်လ30ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ်။